ဒီနေ့အစပိုင်းဖြူးမြို့မှာလှုပ်ခတ်သွားတဲ့ဒီငလျင်ကြီးရဲ့နောက်ဆက်တွဲအဖြစ်နဲ့အခုရပိုင်းဖြူးမြို့အနီးမှာငလျင်ငယ်လေးတွေဇက်တိုက်လှုပ်နေတာဖြစ်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ကပြောပါရတယ်။ဒီကနေ့မနက်ပိုင်းဖြူးမြို့အနီး25မိုင်ခွန်းအကွာမှာပြင်းအား5တသမ2အင်အားရှိတဲ့ငလျင်လှုပ်ခဲ့တယ်လို့မနေ့တုန်းကလည်း4တသမ8အဆင့်ရှိတဲ့ငလျင်လှုပ်ခဲ့ပါတယ်။ဒီရပိုင်းတွေမှာရန်ကုန်နဲ့အနီးတစ်ဝိုက်မှာငလျင်ငယ်လေးတွေကလည်းဇက်တိုက်လှုပ်နေတဲ့အတွက်ပြည်သူတွေအကြားမှာစိုးရိမ်မှုတွေပိုပြီးတော့မြင့်တက်နေကြပါတယ်။ဒီလိုအခြေအနေမှာငလျင်ကြီးလှုပ်နိုင်တယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေလည်းထွက်ပေါ်နေတာမို့ဒီအပေါ်မှာအယံမစိုးရင်ကြဖို့နဲ့သတိပေးပညာပေးမှုတွေအထူးလိုက်နာကြဖို့မိုးစလညွှန်ကြားရေးမှုချုပ်ကသတိပေးပြောဆိုပါတယ်။ဒီရပိုင်းမြေငလျင်လှုပ်ခတ်နေတာနဲ့ပတ်သက်ပြီးသူကအခုလိုပြောပြပါတယ်
။ဒီရှူပေါ်ဝင်မှာတော့မနေ့က၄သမရှိပါတော့။ဒီမနေ့သောပိုင်းမှာလည်းသူက၅သမနဲ့လှုပ်ခဲ့တယ်ဆိုတာပြောတော့သူကအရင်ထုတ်ထားတဲ့ဒီနောက်ဆက်တွဲမြေငလျင်ပေါ့နော်။နောက်ဆက်တွဲမြေငလျင်အနေနဲ့သူကဆက်ပြီးလှုပ်တာပေါ့နော်။ဒီရပိုင်းနေမှာတော့ဒီတခြားနေရာတွေမှာလည်းဆိုတော့လှုပ်နေပေါ့ဒီငလျင်နဲ့ပတ်သက်ပြီးတော့မျိုးမျိုးဖြေစားရတယ်ပေါ့နော်ဒီတချို့ကလည်းဒီမျိုးဒီငလျင်ငယ်လေးတွေလှုပ်လာရင်ငလျင်ကြီးတွေလှုပ်လာမယ်ပြီးတော့ငလျင်မိညာရှင်တွေကဖြေစားရတယ်တချို့တော့ငလျင်မိညာရှင်တွေကြတော့လည်းငလျင်ငယ်လေးတွေလှုပ်ခြင်းအပြင်ငလျင်ကြီးမဖြစ်နိုင်တော့ဘူးဆိုပြီးတော့လည်းဒါကြီးစပြီးတော့မှဒါတို့ရဲ့အစီအစဉ်ကသူရှိချက်တွေကိုဟိုထုတ်ဖို့ရည်သားကြတယ်ပေါ့နော်ဒါငလျင်ကြီးလှုပ်နိုင်တဲ့ဥစ္စာတွေတတိကျမပြောနိုင်တဲ့လူစောင့်စလို့ငလျင်ကြီးဖြစ်လာနိုင်တဲ့အနေအထားဟုတ်တယ်တခြားပြောလို့မရဘူးနော်ငင်းငင်းတော့ဘူးတော့အားလုံးထောက်ဖို့လိုတယ်ဆိုတော့ကြိုတင်ပြင်ဆင်ထားဖို့လိုပါတယ
်ဟုတ်ကဲ့ဆရာဒီအရေးကြီးတဲ့နေရာတွေပေါ့နော်ဆရာဒီနေပြည်တော်နောက်ဒီရန်ကုန်မန္တလေးအနီးတစ်ဝိုက်တွေမှာပေါ့တကယ်လို့များငလျင်လှုပ်ခတ်ခဲ့တယ်ဆိုလို့ရှိရင်ပြည်သူတွေအတွက်ပညာပေးမှုပေါ့နော်အဲ့ဒီအခြေအနေတွေလည်းရှင်းပြပေးပါဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ဒီငင်းငင်းနဲ့ပတ်သက်ပြီးတော့ဟိုပညာပေးတဲ့ဥစ္စာတွေတော့ဒါဟိုလိုက်ရလို့နေပေါ့နော်နောက်ပြီးတော့အရင်တော့ကျွန်တော်တို့ဒီသတင်းဌာနတွေအနေနဲ့ငင်းငင်းနဲ့ပတ်သက်ပြီးတော့ဒီ awareness ပိုင်းကြီးတော့တနင်္လာတော့ဟိုဆောင်ရနေတဲ့ညီထားမျိုးတွေရှိတယ်ပေါ့နော်ဒီ awareness ကိုသိနေုံနဲ့လည်းကျွန်တော်တို့ကဒီဆောင်ရလို့မရဘူးနော်ဒီ awareness ကိုဘယ်လိုလောက်ကောင်းဆောင်မယ်ဆိုတဲ့ဒီရောပါဘောနော်ဒီအရင်မှာရှိမှဒါဒီဘေးအနေနဲ့ကျင်းနိုင်မှာဖြစ်သွားတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာအနေနဲ့တကယ်လို့မြေငလျင်လောက်ခတ်လာလို့ရှိရင်ပြည်သူလူထုအတွက်အထူးအဓိကပါနော်ဆောင်ရွက်ဆောင်ရွက်ရောဆရာဘယ်လိုများပညာပေးချင်တာရှိပါလဲဆင
်အဓိကတော့ဒီမြေငလျင်နေလောက်လာပြီဆိုရင်တော့ဘောနော်ဒီမြေငလျင်အချိန်ရမယ်ဆိုရင်တော့ဒါမိမိတို့အတိုင်းထဲမှာရှိနေပြင်ဒါရည်ရက်တဲ့ဝင်မြင်နေမှာပေါ့နော်ဒီအစာအုပ်တွေနဲ့ကျင်းတဲ့နေရာဝင်မြင်နေမှာခေတ္တခဏသွားတင်ပါလေအဲ့ဒီမှာမဟုတ်ဘဲနဲ့ကျွန်တော်တို့ဒီမိမိတို့အချိန်များတော့ဝင်နေဆိုတော့မြို့တိုင်ထဲမှာပဲရှိနေရဆိုရင်မြို့တော်ခေါင်းနေမှာဒီကောက်ဝဲပစ္စည်းတွေပေါ့နော်ဒီထားပြီးတော့မှဒီမြို့အရင်ကတော့ပစ္စည်းတွေအနေနဲ့လောက်လိုက်ရင်တော့ရိတ်စော်ရန်ခါပြီးတော့မှမြို့ပေါ်ကျနိုင်တဲ့ပစ္စည်းတွေရှိနိုင်တယ်ဆိုရင်အဲ့ဒီပစ္စည်းတွေကျနိုင်တဲ့ခဏတိုင်းမှုတော့ကိုတော့ဆောင်ရွက်ထားတင်ပါတယ်ပေါ့နော်အရင်ကတော့ဒီငနေဖြစ်လာပြီဆိုရင်တော့တနေ့တော့ဒီဘေးအနေနဲ့ကင်းရှင်းတဲ့ကွင်းပြင်တွေမှာဒါသွားနေကြတော့ဒါဘေးကင်းလို့ဖြစ်တယ်ပေါ့နော်နောက်တစ်ချက်ကတော့ဆောင်ရွက်လို့ဒီငနေလုပ်တဲ့ဥစ္စာမတိုင်ခင်မှာကျွန်တော်တို့အစာအုပ်တွေပေါ့နော်ဒါငင်းငင်းရောင်းဝဲဆုံးမှာကြာနေတဲ့ဒီသားမှာရှိတဲ့ဒီလူငင်းနဲ့တော့နေပြီးအမေရဲ့ဒီအစာအုပ်တွေဆောက်တော့မယ်ဆိုရင်ဒါငင်းနေနိုင်ခံနိုင်အောင်ရန်သူတွေစဉ်းစားပြီးတော့မှဆောက်လို့ထားဖို့လိုပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခုဒီရန်ကုန်နဲ့အနီးတစ်ဝိုက်မှာလည်းငလီငယ်လေးတွေဇက်တိုက်ဆိုလိုပေါ့နော်လှုပ်တာမျိုးတွေရှိတယ်မနေ့ကလည်းဒီဖြူးမှာ4.8အဆင့်ရှိတဲ့အင်အားပြင်းငလီငယ်လေးလှုပ်ခဲ့တာရှိတဲ့ခါကျတော့လူလူကြားထဲမှာဒီလိုငလီငယ်လှုပ်တာနဲ့ပတ်သက်ပြီးတော့ဒိုလောဒိုလောပေါ့နော်ဆရာဒီတစ်ခုခုများနောက်ထပ်ဖြစ်လာနိုင်မလားဆိုတဲ့ဥစ္စာမျိုးလည်းစိုးရိမ်ပူပန်နေတာလည်းရှိတော့အဲ့တော့ပြည်သူလူထုကိုဒီဆရာအနေနဲ့ဘယ်လိုများသတင်းစကားပါကျင်တာရှိပါလိမ့်ရှင်
။အဓိကတော့ဒီမြေငလျင်နဲ့ပတ်သက်ပြီးတော့ဒီဆောင်ဆောင်လို့နော်ကောရဟာသတင်းတွေကိုပြည်သူတွေနဲ့ဟောဝေယုံကြည့်ဖို့အတွက်ကိုကျွန်တော်လည်းအဓိကပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ဆောင်ဆောင်လို့မြေငလျင်နဲ့ပတ်သက်ပြီးတော့အခုချိန်ဒီကမ္ဘာပေါ်မှာဘယ်သူမှဒါဆယ်ချိန်မှလုပ်မယ်၊ဘယ်နေရာမှလုပ်မယ်၊အင်အားဘလောက်နဲ့လုပ်မယ်၊အနေဘလောက်မှလုပ်မယ်ဆိုတဲ့အကြောင်းအခုကျနေဘူးမှမသိနိုင်ပါဘူး။မသိနိုင်တဲ့အတွက်ကြောင့်လို့ဆောင်ရွက်တဲ့ဒီမိငင်းပညာရှင်တွေမှလည်းအမျိုးမျိုးယူဆချက်မျိုးမျိုးကကွဲပြားနေရတဲ့ကြောင့်မိငင်းနေနဲ့ပတ်သက်ပြီးတော့ဘောနော်ဒီ awareness တော့ရှိဖို့လိုပါတယ်။ကွာလွယ်တူကွာလာဟာလာအထုတ်ပြန်တဲ့ပြည်နေကိုတော့မယုံကြည်ဖို့အတွက်ကျွန်တော်လည်းအဓိကပြောလိုပါတယ်ဟုတ်ကဲ
့။ဟုတ်ကဲ့ဆရာအဓိကကတော့တို့အနေနဲ့ဒီငလျင်လှုပ်ခတ်လာလို့ရှိရင်ဒါဘယ်လိုမျိုးနေထိုင်ရမလဲ၊ဘယ်လိုမျိုးကောက်ကွယ်ရမလဲဆိုတဲ့ဒီပညာပေးမှုတွေကိုပဲလှုပ်ထားတဲ့နယ်ဆိုတဲ့သဘောပေါ့နော်ဆရာဟုတ
်။မိငင်းနေတော့ဘူးတော့ကျူတင်ပြင်ထောက်လို့ပါတယ်။ကျူတင်ပြင်ထောက်ဖို့ဆိုတာဆောင်ရွက်တဲ့မိတို့ရဲ့ဒီနေရဒေသတွေကလည်းမိငင်းနေကျောင်းနေတဲ့အနေကျောင်းဝင်းဆိုမှရှိနေရဆိုရင်မိငင်းနေနဲ့ခဏအောင်မိတို့အနေနဲ့အပေါ်အူတွေပေါ့နော်။မိငင်းနေခဏအောင်ဆက်လုပ်ထားဖို့ဆိုပါတယ်ဟုတ်ကဲ့
။ဆရာဦးကျော်မို့ကျေးဇူးအများကြီးတင်ပါတယ်ဆရာဖြေပေးတာ
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။